ဒါဆိုမြို့မှာနှစ်ပေါင်းများစွာအတွင်းအပြင်းထန်ဆုံးလို့ပြောရမယ်ဗိုလ်ဒူးနေ့ညနေပိုင်း၄နာရီ၄၈မိနစ်အချိန်ဘုံးပေါက်ကွဲမှုဟာဂျိုမာဗန်ရဲ့လာရှိုးဘန်ကွဲတစ်မြင်ကြီးတပ်မှဖြစ်ခဲ့တာပါဒီဖြစ်ရမှာဒဏ်ရာရသူ၂၄ဦးထက်မနည်းရှိခဲ့ပြီးသူတို့အားလုံးကိုဆေးရုံပို့ပြီးတဲ့နောက်အဲ့ဒီအထက်ကဘန်ဝင်နှံအမျိုးသမီး၂ဦးသေဆုံးသွားခဲ့ပါတယ်ကျန်တဲ့ဒဏ အင်္ဂါနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ VOA ကလာရှိုးစည်းရုံကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ရှမ်းပြည်ဆိုတာကဘုံသံတနတ်သံနဲ့စိမ့်တဲ့ဒေသမဟုတ်ပေမဲ့အခုဖြစ်ရကတော့လာရှိုးမှာအကြီးမားဆုံးဖြစ်တဲ့ဖြစ်ရပဲလို့အခင်ဖြစ်နေကကိုယ်တိုင်သွားပြီးကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးခဲ့သူလာရှိုးလူငယ်များလူမှုကူညီရေးအဖွဲ့ဥက္ကဋ္ဌကိုထွန်းမြင့်က VOA ကိုပြောပါတယ်
။ရှမ်းပြည်ဘက်ကတော့အများဆုံးတော့လူအတန်လေးလို့ကြားနေရရှိတော့ဒါတော့ဒီချီချီမမလာဖြစ်တော့ခင်ဗျာ။ဒီလိုတနက်ပြစ်တာတော့ဘာလို့တော့ရှိတာပေါ့ဗျာ။အမျိုးတွေတော့စမ်းသွားလာလာလည်းရှိနေရတာဆိုတော့ဒီမှာတော့မြို့ထဲမှာတော့ဒါကြီးရဲဆုံးဖြစ်တော့ပေါ့။ဒီထဲကြီးတာတော့ဘာမှမရှိတော့ဘူးဗျာ။ဘုန်းနာလည်းတော်တော်လေးတော့တော်တော်လေးကြီးတာပေါ့။ဒါကအကြီးမားဆုံးပဲ။အဆိုးဆုံးပဲပြောရမှာဗျာနော်။မြို့ထဲမှာတော့အဆိုးဆုံးပေါ့ဗျာ။နော်ရေစခန်းကြီးတွေဗျာ၊ဆေးရုံကြီးတွေဗျာ၊ကျောင်းကြီးကြီးတွေဗျာ။ဆရာကြီးကြီးတွေအကုန်လုံးအဆိုးဆုံးအဖြစ်ပေါ့ဗျာဒါတော့။ဟာလည်းကျွန်တော်တို့မြို့မှာဒီလိုအဆိုးဆုံးမဖြစ်တာမှမဖြစ်တာ။
2014ခုနှစ်မေလလယ်ပိုင်းလင်အားကြီးအချိန်တုန်းကလည်းလာရှူကကမ္ဘောဇာဘန်နဲ့တမဝါယမဘန်တွေနားမှာရှေးစင်နောက်ဆင့်ဆိုလိုပေါက်ကွဲမှုနှစ်ခုဖြစ်ခဲ့ပါသေးတယ်။အဲ့ဒီတုန်းကတော့ထိခိုက်သေးဆုံးတာတွေမရှိခဲ့တယ်လို့အပြည့်အစည်းလည်းအခုလောက်မကြီးခဲ့ပါဘူး။အင်္ဂါနေ့ညနေပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းစုံစမ်းစစ်ဆေးမှုအခြေအနေနဲ့လုံခြုံရေးဆောင်ရွက်နေတဲ့အခြေအနေတွေကိုသိရဖို့လာရှူရဲ့တပ်ဖွဲ့ကို VOA ကဆက်သွယ်ခဲ့ပြီးမှလည်းအဆက်အသွယ်မရခဲ့ပါဘူး။ပေါက်ကွဲမှုဖြစ်တဲ့အချိန်ဟာညနေ9နာရီနီးပါးအချိန်ဖြစ်တာကြောင့်ညနေပိုင်းနဲ့ညပိုင်းပုံမှန်အရောင်းအဝယ်အသွားအလာတွေနဲ့စပြီးစီကားစအချိန်လို့ဆိုရမှာပါဒါပေမဲ့လည်းပေါက်ကွဲမှုကြောင့်လူတွေတေဆုံးတန်ရာရတဲ့အထိဖြစ်ပြီးတဲ့နောက်မြို့ရဲ့ပုံမှန်စီကားမှုပျောက်သွားတယ်လို့မြို့ကန်တူက VOA ကိုပြောပါတယ
်ဆိုရင်ထိုင်လန်ပြီးတော့မင်းကတော့စိတ်စိတ်ချောက်ကန်နေရတာတမျိုးလုံးကတော့ခါတိုင်းဆိုလို့ရှိရင်10နာရီ12နာရီလောက်အထိကားတွေဆိုင်ကယ်တွေသွားလာနေကြတာပေါ့မင်းကတော့တော်တော်လေးကိုတိတ်ဆိတ်သွားတယ်ရှင်းနိုင်နောက်ပိုင်းကိုလူမရှိတော့ဘူး။ညစီလဲတိမ့်ကုန်ကြအောင်အားလုံးကြောက်လန့်ပြီးတော့ညစီမှာဆိုလို့ရှိရင်ဆိုင်300လောက်ရှိတဲ့ထဲမှာ200ကျော်လောက်တော့တိမ့်ကုန်ကြတော့တိမ့်တဲ့ချိန်မှာနောက်ကျန်တဲ့ဆိုင်ကြီးလဲအားလုံးတိမ့်ပြီးတော့ပြန်ကုန်ကြတယ်။မင်းကတို့ကမျိုးလုံးလုံချွေးလက်ကင်းဆောင်ရွက်နေရော
။ယူမဘန်ရဲ့အမှုဆောင်ဥက္ကဋ္ဌဦးသိန်းဝေခေါ်မစ္စတာဆော့စ်ပွန်ကအခင်းဖြစ်တဲ့ဖေဖော်ဝါရီလ21ရက်နေ့မှာပဲသတင်းထုတ်ပြန်ချက်တစ်ခုထုတ်ပြန်ခဲ့ပြီးအခုလိုရက်ဆက်ရုပ်မာတဲ့အကြမ်းဖက်လုပ်ရက်အတွက်များစွာတုံ့လုံမိပြီးဝန်းနေမိပါတယ်ဒီလိုလူမဆန်တဲ့လုပ်ရက်အတွက်အကြောင်းပြချက်တွေမပေးနိုင်ပါဘူးအကြမ်းဖက်မှုတွေကိုတိုက်ဖြတ်နိုင်မှုဗန်ခွဲတွေမှာရှိတဲ့ဝန်ထမ်းတွေနဲ့ကတ်စတမာတွေရဲ့လုံခြုံရေးကိုပိုမိုစိတ်ချရမှုရှိစေဖို့အထူးအားစိုက်ပြီးအလေးနဲ့ထားစောင့်ရွက်သွားမှာဖြစ်ပါတယ်လို့ပြောထားပါတယ်တမရကောင်ရေးဦးစချုပ်ယုံရဲ့ဗိုလ်ထူးနေညနောက်ဆုံးထုတ်ပြန်ချက်မှာအကြမ်းဖက်တောင်းချမ်းသူစီစစ်ဆဲအဖွဲ့ထောင်ထားတဲ့ဒေသန္တရမိုင်းတလုံးပောက်ကွဲတယ်လို့ဖော်ပြထားပါတယ်အခုချိန်ထိတော့ဘယ်အဖွဲ့ဆိုတာအတိအကျထွက်မလာသေးပါဘူးမြမတမရကတော့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုအကြမ်းဖက်တောင်းချမ်းသူအဖြစ်မကြာခဏဆိုသလိုခေါ်ဆိုသုံးနှုန်းလေးရှိပါတယ်ရိုးမဘန်ကို1993ခုနှစ်ကစတင်ထူထောင်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံဘန်တွေထဲမှာနံပါတ်4အဆင့်အကြီးဆုံးဘန်ဖြစ်ပါတယ်။လက်ရှိမှာဝန်ထမ်းပေါင်း3000ကျော်ဘန်ခွဲပေါင်း84ခုဖွင့်လှစ်ထားတယ်လို့ရိုးမဘန်ရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။